မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြမဲ့ဩစတြေးလျစီးပွားရေးလုပ်ငန်းတွေအနေနဲ့တာဝန်တိတိနဲ့လူမှုကိုအမှန်တကယ်အကျိုးဖြစ်ထွန်းစေမဲ့ရင်းနှီးမြှုပ်နှံမှုမျိုးဖြစ်ဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့အကြံပေးချက်နဲ့အညီလှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံမှာအလဲပဲရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောပါတယ်။နိုင်ငံသားရေးဝန်ကြီး Bob Carr ဟာဒေါအောင်ဆန်းစုကြည်ကိုနေအိမ်မှာမနေ့ကတွားရောက်တွေ့ဆုံပြီးတော့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုကိုယ်စုံဝင်နိုင်ကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံအတွင်းလာတလောက်အကောင့်ထဲပေါ်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအကဲခတ်ဖို့မြန်မာနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီး Bob Carr မနေ့ကဗုဒ္ဓဟူးနေ့ကခီးရောက်မဆိုင်ပဲ NLD ပါတီဥက္ကဋ္ဌလည်းဖြစ်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုနေအိမ်မှာတွားရောက်တွေ့ဆုံခဲ့တာပါတွေ့ဆုံပွဲပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြမဲ့ဩစတြေးလျကုမ္ပဏီတွေအနေနဲ့လိုက်နာသင့်တဲ့အချက်တွေကို Bob Carr ကထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်
With Australian businesses looking at investment or trade, I take the advice of Aung San Suu Kyi that this country needs investments that benefit the people.
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြမဲ့ကုန်သွယ်ရေးလုပ်ကြမဲ့ Australia စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ပြတဲ့အကြံကိုကျွန်တော်လက်ခံပါတယ်။အဲ့ဒါကတော့ဒီတိုင်းပြည်ဟာရင်းနှီးမြှုပ်နှံမှုတွေလိုအပ်ပါတယ်။ဒါပေမဲ့အဲ့ဒီရင်းနှီးမြှုပ်နှံမှုတွေကလူတို့ကိုအမှန်တကယ်အကျိုးဖြစ်ထွန်းစေတဲ့တာဝန်သိတဲ့လူကြည့်ဝင်နဲ့ကိုက်ညီတဲ့ဩစတြေးလျမြေပေါ်မှာလိုက်နာရတဲ့စီကံဥပဒေနဲ့အညီပြုလုပ်တဲ့ရင်းနှီးမြှုပ်နှံမှုမျိုးဖြစ်ဖို့လိုတယ်ဆိုတာပါပဲ။ဒါပေမဲ့မြန်မာနိုင်ငံတည်းကိုအယူအမူရင်းနှီးမြှုပ်နှံမှုတွေမလုပ်ကြဘဲမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြသူတွေအနေနဲ့တခြားတိုင်းပြည်တွေမှာလိုတတ်မှတ်ထားတဲ့စံချိန်စံညွှန်းတွေနဲ့အညီလှုပ်ဆောင်တဲ့ရင်းနှီးမြှုပ်နှံမှုမျိုးဖြစ်အောင်ကူညီလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကန်ကြမဲ့သူတွေအနေနဲ့တတိထချင်းကလှုပ်ဆောင်ကြဖို့ထိုင်းနိုင်ငံမှာပြုလုပ်ခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာဒေါအောင်ဆန်းစုကြည်ပြောခဲ့တာကိုကိုးကားပြီးတော့ပေါ့ကားကပြောသွားတာလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းစစ်မှန်တဲ့မိတ်ဆွေကောင်းဖြစ်ဖို့ဆိုရင်တန်းတူညီမျှမှုရှိမှုအပေါ်မှာမူတည်တယ်လို့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့နှိုင်းယှဉ်ပြီးတော့ပြောဆိုသွားပါတယ
်။ Genuine friendship depends on equality. The more equal our countries are with regard to the economic political and social
စီးပွားရေးနိုင်ငံရေးနဲ့လူမှုရေးအရာတိုင်းပြည်အချင်းချင်းကြားတန်းတူညီမျှမှုရှိလေလေစစ်မှန်တဲ့မိတ်ဆွေကောင်းအဖြစ်ပုံမူတည်တံ့ခိုင်မြဲလေလေပါပဲ။ဒါကြောင့်ကျမတို့ပြည်သူတွေလူနေမှုဘဝအခြေအနေတွေကိုတိုးမြှင့်ပေးခြင်းအားဖြင့်ကြံကပ္ပနိုင်ငံတွေနဲ့ဆက်ဆံရေးလမ်းကြောင်းဖွင့်တဲ့ပုံစံမျိုးကိုကျမဖြစ်စေချင်ပါတယ်။အဲ့ဒီလိုမှလည်းကမ္ဘာလုံးဆိုင်ရာတိုးတက်ပြောင်းလဲမှုတွေမှာကျမတို့ပြည်သူတွေကတရက်တအားကူညီလှုပ်ဆောင်ပေးနိုင်မှာဖြစ်တယ်လို့ပြင်ပကမ္ဘာကလည်းနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမယ့်ပုံစံမျိုးနဲ့ထိတွေ့ဆက်ဆံလာမှာဖြစ်ပါတယ်
။ဒေါန်ဆန်းစုကြည်နဲ့ဘော့ကားတို့ဟာနိုင်ငံအကျိုးတူစီးပွားရေးကိစ္စရပ်တွေအပြင်တခြားပညာရေးကဏ္ဍအတွက်လိုအပ်ချက်တွေကိုလည်းကြေကြေဝွင့်ဝွင့်ဆွေးနွေးကြတာဖြစ်ပါတယ်။ဒါအပြင်ဩစတြေးလျနိုင်ငံကိုလာလည်ဖို့နိုင်ငံသားဝန်ကြီးဘော့ကားရဲ့ဖိတ်ကြားချက်ကိုဒေါန်ဆန်းစုကြည်ကလက်ခံလိုက်ပြီးတော့အခုနဲ့မဟုတ်ရင်တောင်နောက်အဆင်ပြေတဲ့အချိန်မှာသွားလည်လို့တဲ့အကြောင်းအဲ့ဒီသတင်းသာရှင်းလင်းပွဲအတွင်းမှာပဲပြောကြားခဲ့ပါတယ်။သမရဦးသိန်းစိန်အပါအဝင်အရင်စစ်အစိုးရလက်ထက်တုန်းကအရေးယူထားခဲ့တဲ့လူပုဂ္ဂိုလ်နေရာကျော်အပေါ်ခီးသွွာလာခွင့်နဲ့ဘာဏ္ဍာငွေကြေးဆိုင်ရာပိတ်ဆို့ကတ်တတ်မှုတွေကိုရုတ်သိမ်းပြမဲ့အကြောင်းဩစတြေးလျအစိုးရကပြီးခဲ့တဲ့ဧပြီလအတွင်းမှာကြေညာခဲ့တာပါ။ဩစတြေးလျနိုင်ငံသားဝန်ကြီးဘော့ကားဟာမြန်မာနိုင်ငံကို၃ရက်ကြာအလဲပတ်ရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့နေပြည်တော်ကိုသွားပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။မနေ့ဖြန်တောက်ကြနေမှာတော့ဩစတြေးလျနိုင်ငံရဲ့အကူအညီနဲ့လှုပ်ဆောင်နေတဲ့စီမံကိန်းတွေကိုသွားရောက်မလေ့လာခင်မှာသမရဦးသိန်းစိန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။